တော်ရှင်အဖျံအခုဆက်လက်နားဆင်ရမှာကတော့မြမအေးသုံးသက်ရဲ့အစီအစဉ်ဖြစ်ပါတယ်မြမနိုင်ငံမှာကလတ်ဆိုတဲ့အခေါ်အဝါဟာခွဲခြားနှိမ်ချဆက်ဆံတဲ့သဘောဖြစ်လို့အခေါ်ခံရသူတချို့ကပြောင်းလဲခေါ်ဖို့ပြောလာကြပါတယ်ဒီအဆုံးဆုံးကဘယ်အချင်းကစားပြီးဘယ်လိုအတိတ်ပင်နဲ့ဆုံးနှုံခဲ့ရလဲဘာကြောင့်မနစ်မြို့စရာအဆုံးဆုံးဖြစ်လာရသလဲဆိုတာရယ်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနော်သင်အီလိုနိုက်တက်ဆိုအစ်စ်ရာရှာဌာနပမခနင်းသာမြန်မာစာပေပညာရှင်ဦးစောထွန်းနဲ့ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ကျွန်တော်ကျော်စံသာပါ။ဒီကလစရဲ့အခေါ်အဝါမူလကခွဲခြားနှိမ်ချဆက်ဆံတဲ့အတိတ်ပဲမျိုးမသက်ရောက်ခဲ့ဘူးလို့ဆရာဦးစောထွန်းကအခုလိုစပြောပါတယ
်။နံပါတ်1ကတော့ခွဲခြားဆက်ဆံတဲ့သဘောမသက်ရောက်ခဲ့တော့ဘူး။အဖြစ်လည်းဆိုတော့ဒီပကံခေအလှရှင်နေတဲ့မှာကျောင်းအလူရှင်ရဲ့ဒါမှမဟုတ်အမှုပညာရဲ့အလူရှင်တို့ပါတဲ့မှာကလာပန္တရာရဲ့လည်းပါတာပဲမြန်မာပန္တရာရဲ့လည်းပါတာပဲဒီတော့ဒါရီယာကိုခွဲခြားဆက်ဆံတာမဟုတ်တဲ့အပြင်ဒါသူတို့ဒါကြည်ကြည်နက်နက်လက်ခံထားတဲ့အသုံးဆုံးပါပဲအတိတ်ပါပဲဘာမှအဲ့ဒီပကံခေတ်ကတုံးတဲ့ရုံကရန်ဆိုင်နဲ့အစိမ့်ပဲမဆောင်ပါဘူးရရင်ဆိုင်ဆိုင်မရှိပါဘူ
းဟုတ်တယ်အဲ့ဒါကမူရင်းအတိတ်ကတော့ကုလားဆိုတဲ့ပါဠိစကားစဉ်းစားလိုက်ဆိုတော့ဟုတ်ပါဘူးလားဆရာ
မူရင်းအတိတ်မှာနှစ်မျိုးရှိပါတယ်တစ်မျိုးကတနေရာကနေပြီးတော့ကကုလားလို့ဒါကုလားလို့ဆိုရတာကလားလို့အဲ့လိုပြောတာလည်းပဲရှိပါတယ်အပြောများတာကတော့ကကုလားဆိုတာကလာတာဖြစ်ဖို့များပါတယ်အမျိုးဆိုတဲ့ဆိုရင်မျိုးဆိုတဲ့အတိတ်ပဲပါပဲ။ဟိုတရုတ်ကသူတို့ကိုသူတို့ပေါက်ဖော်လို့ဆိုသလိုကလာကလည်းကိုကကုလာလို့အမျိုးလို့ဆိုခြင်းမပေါက်ပါလေ။ဒီမှာဟိုတစ်ခုပေါ့ဟိုဒီကလာဆိုတဲ့စကားလုံးကမရိုင်းတဲ့စသည်တစ်ခုကတော့ကျွန်တော်တို့ဗမာတွေကိုခမဲတွေကဘယ်လိုခေါ်လဲဥကျော်စံတာသတိထားမိပါလား
။ကျွန်တော်မသိပါဘူးဆရာ
။အဲဗမာတွေကိုကလာလို့ခေါ်ပါလေ
။ဟုတ
်ကဲ့။ကျေရောခေါ်တာကကုလပါပဲကုလလိုပဲခေါ်ပါတယ်ဒီတော့ပထမရီကဗမာကိုခေါ်တယ်လို့ဗမာရီကကလာကိုခေါ်တယ်လို့ပဲတူတူပဲကျွန်တော်တော့ဟိုမြင်ပါတယ
်ဟုတ်ကဲ့အဲ့ဒီအဲ့ဒီဗမာရီကလည်းပဲတချို့ဒီနာမည်ကမှကလာဆိုနာမည်ထားရတာပဲဥကလာတို့ကတော့ရာဇဝင်ဆရာတို့ကတော့ဆိုရင
်ဒါပေါ့ခင်ဗျာဒါပေါ့ခင်ဗျာ
သူမင်းလည်းစင်ဘက်ခံယူလိုက်တာဒီမှာနော်သူတို့
ဒါပေါ့ခင်ဗျာဒါပေါ့ခင်ဗျာဟုတ်
တော့အဲ့ဒီဒီလိုခွဲခြားဆက်ဆံတဲ့ဆိုတဲ့အဓိပ္ပာယ်မျိုးတွေကဘယ်အချိန်နောက်ကလို့ခံမှန်းမိပါလဲဆရာ
ကျွန်တော်ရုပ်တရက်ကြီးထားမိတာကတော့ဟိုညောင်ရမ်းခေတ်ပေါ့နော်ညောင်ရမ်းခေတ်ဆိုတော့16ရာစုလောက်ပေါ့ဟိုအင်ဂျင်နဲ့မှစကားတစ်လုံးရှိပါတယ်အဲ့ဒါကမြင်းမှာအုံကွန်ကျွန်းမှာကလာဆိုတဲ့စကားမျိုးရှိပါ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ
့အဲ့တော့အဲ့မြန်မာဘုံဘုံကျမကလားဆိုတော့အဲ့ဒီစကားကဆက်ဆက်ပြီးတော့ဟိုကလားဆိုတာအနေစားပဲအခိုင်းရှိပဲလို့အဲ့ဒီသဘောရလာတာမျိုးကြီးအဲ့ဒီအချိန်လောက်မှာနည်းနည်းသတိထားမိပါတယ်။နောက်ပြီးတော့ကျွန်တော်တို့အကျင့်တစ်ခုလည်းရှိတယ်ဗျ။ဗမာလူမျိုးရဲ့အကျင့်ပဲ။ဒါတို့ဗမာလူမျိုးရဲ့အကျင့်တက်တက်တော့မဟုတ်ဘူး။သူများလူမျိုးလည်းပဲရှိပါတယ်။ဟိုအဲ့ဒါဗာလဲလို့ဆိုတော့ဟိုသူများကိုနေနေပြပြပို့ရုံးဖြစ်ချူပြောခြင်းနဲ့အကျင့်ကလေးရတယ်ပဲအရင်ရင်ကရှိရအောင်ရှိရသူစိတ်ဒီကနောက်ကလာဆိုတော့နောက်ပိုင်းကျတော့ကျွန်တော်တို့ဟို18ရာစုလောက်မှာအီတလီတို့ဘာလို့ပဲကအဖြူသာသနာပြုရောက်လာတာရှိတယ်အီတလီတို့အာမေနီးယန်တို့ဒီလိုလာတဲ့အခါကျတော့သူတို့ကဟိုဘက်ကျွန်တော်တို့နဘဲတို့ဘာလို့ပဲမှာအညာဘက်မှာရောက်ပြီးတော့အချိန်ချာနေကြတာကိုနေကြတော့ဒီလိုလည်းပဲကလားလို့ခေါ်တာပဲကလားလို့ခေါ်ပြီးတော့ကလားကိုရိုးရိုးမခေါ်ဘူးပြတ်သူတို့နောက်ပြီးနောက်တော့တွေသူတို့လှုပ်တယ်ဘယ်လိုလှုပ်လဲဆိုတော့ဘယင်းတော့ကျွန်တော်တို့ကြားကွာပြီးတော့ဘာမှဘာမှလူလိမ္မာကလားကလားဘာညာဆိုတာမျိုးအဲ့ဒါလိုပဲသူတို့ကဘယ်လိုလှုပ်တယ်လဲဆိုတော့အာတဘူးမစားကလားပါညံ့မသိကလည်းညက်အဲ့ဒါမျိုးကြီးသူတို့ပြောကြတာရှိတယ်အထူးလေးသာသနာပြုပုဂ္ဂိုလ်တွေအဲ့လိုသူကဆလာနောက်လာလောက်တာရှိတယ်အဲ့ဒါကအကျင့်ပေါ်တယ်
အဲ့ဒီအခြေအနေကနေစပြီးတော့ဒီစကလုံးကရိုင်းတယ်လို့ထင်သွားတာပေါ့ဆက်လို့ပြဿနာမျိုးပါပဲဟုတ်ကဲ့အဲ့ဒီအချိန်ကဒီကိစ္စကိုခံပြင်းကန့်ကွက်တာသူတို့မဟုတ်ဒီကလာဘုမအတိတ်ရုပ်ဆိုရဒီလိုကြီးလူတိုင်းအတိုင်းဝင်းနေတာပဋိပက္ခဖြစ်တာတွေတော့ထောက်ထားတူဟုတ်ပါလားဆရာကျွန်တော်ဒီလောက်ကတော့ဒီအင်္ဂလိပ်ခေတ်ရောက်တော့မှစီးပွားရေးအချင်းဒီရတာတွေက
ဒီကျင်းထောက်ဆန်းတာရှိခဲ့ပါလား။အဲတဲဥစ္စာပိုင်းဖြစ်ကြတော့အဒီကျင်းကမဖြစ်နိုင်ဘူးလေ။နော်။နောက်ပြီးတော့ကလူဦးရေအနေနဲ့လည်းပဲအင်္ဂလိပ်ခင်မှတော့မများပဲဘူး။နော်။အင်္ဂလိပ်ခင်မှကြတော့များလည်းများသွားပြီ။တစ်ဖက်ကလည်းစီးပွားရေးပညာစသည်ဖြင့်အဲ့လိုမလိုလားစရာကြီးနဲ့ဖြစ်လာတဲ့အခါကျတော့ပို့ပြီးဆိုးသွားတယ်ပေါ့ဘောဆောင်းနေတွေ့ဖြစ်သွားမှဖြစ်နိုင်တယ်။
အဲ့ဒီတုံးစမန်ချစ်တုံးကဘရင်တွေရဲ့နတ်မျိုးနဲ့မှာဘရင်နဲ့ဒီစတဲ့အပိုင်းဝိုင်းတဲ့မှာလည်းပဲအဲ့ဒီမြူသားမေဇာတွေအဖြစ်အဲ့ဒီအင်ဂျယ်လာလာကြတဲ့မြူရင်းအချင်းအိဒကလာတဲ့လူဇာတိပြေးခဲ့တာရှိမှဖြစ်ပါလိမ့်ရှာရှိပါလိမ့်ခင်ဗျရှိပါလိမ့်အမကလာမြူသားတို့ဘာလို့အဲ့လိုတုံးရတာတွေပါလိမ့်ရှိပါလိမ့်သူတို့ကရိုင်းနေလို့လည်းသဘောမထားဘူးလေစာကြည့်ချင်နတ်နတ်လက်ခံ
ကျွန်တော်တို့ Guraran, the main passarema, the Kupa, Tabare, Eragaro, Pagu, the mine at Batabare. Pagu's my machius and La Guria Pioni Raga, the Galarine Yangi Pianara, Kunadan Shire Galarine, Pagua, Monet, and Lupina Piana Bare Cajero. Hey, my Galarus, the Yang I see there, Erago Passarema, Nanganjazalu. ပြင်လိုက်တဲ့ခါကျတော့အဓိပ္ပာယ်ကတော့ဘူးဆိုးွားကုန်တယ်ဘယ်လိုမှဘူးတမိုင်းနဲ့မဆက်ဆက်တော့ဘူးနောက်တော့သူတို့အိန္ဒိယနယ်ပွားလို့အိန္ဒိယသားလို့အဲ့လိုပြောတယ်နဲ့တူပါတယ်အင်ဒါလည်းပဲမူလအရသာတော့မရှိတော့ဘူးပေါ့လေအဲ့ဒါမျိုးလေးပေါ့အဲကျုံရပါတယ်အဲကျွန်တော်ကဟိုအကုန်လုံးပြန်ပြင်တာမျိုးကတော့သိဖြစ်နိုင်တယ်မထင်ပါဘူး
တကယ်ကျွန်မမြင်ခြင်းလည်းပဲတကယ်အိန္ဒိယလာတဲ့ယဉ်ကျေးမှုများစုပေါ်ဆံတော့ဟုတ်ကဲ့ပါတာပါတာရေးအစားဆိုတော့အဲ့လောက်ခြေခံပြီးလာခဲ့ပြီးတော့ဒီမြန်မာလူမျိုးတွေကအဲ့ယဉ်ကျေးမှုကိုတော့ဆက်လက်ကျင့်သုံးလာပြီးတော့ဒီလိုအခုခါမှာနောက်ပိုင်းမှာအခုဖြစ်နေမှာဆိုမလို့မုန်းတီးရဲ့စိတ်တွေတချို့စီမှာပေါ်လာကြရဲ့ဆရာအဲ့ကိစ္စကိုဆက်နေတယ်လို့ဆုံးသက်လို့ရတယ်ဆရာဘာဖြစ
အတူတူမနေတတ်တာဟာပဲဟိုစုပေါင်းပြီးတော့နေတာထိုင်တာတယောက်တယောက်ခွင်းလို့ပြီးခံနေတတ်တာနေတာထိုင်တာသဘောရမကြည့်လို့ဟိုဖြစ်မှာပါပဲဟိုဒီမှာတခုကျွန်တော်သွားစဉ်းစားမိတာကလူရဲ့စိတ်ဓာတ်ယဉ်ကျေးမှုနဲ့အများကြီးဆိုင်နေတယ်ထင်ပါတယ်ဘာကြောင့်လဲလို့ဆိုတော့စောစောကပဲကျွန်တော်အဲတရုတ်မိတ်ဆွေတယောက်နဲ့ကျွန်တော်ဆွေးနွေးဖြစ်ပါတယ်အဲကျွန်တော်ကြားထားတာကတရုတ်တွေကဗမာတွေကိုဘယ်လိုခေါ်လဲဆိုတော့ဒီနောက်ပါလေကျွန်တော်ကြားဘူးကတော့အော်တာဝါလို့ကြားဘူးလေအော်တာဝါလို့ဆိုတာကခွေမဲလို့ပြောတာပမာဟုတ
်တယ်ဆိုတော့
ဟုတ်ပါဘူးအဲ့ဒါသူတို့မိကြီးကသူတို့ကသူတို့ကြားဘူးကအော်တာကွိအော်တာကွိဆိုတာကွိကတရေတဲ့အဲ့တော့တရေမဲလို့အဲ့လိုခေါ်တာပါပဲတိတ်တော့ဟိုပို့ပြီးတော့မရင်သေးပါဘူးအဲ့ဒါပြောရမှာကိုပဲကျွန်တော်မိတ်ဆွေတွေကကျွန်တော်ကိုအားနာကြောက်စိတ်ဆိုးတာဆိုလို့သူတို့ဝန်ခံပါတယ်သူတို့ကလည်းပဲဟိုဒီမှာနေတဲ့ဟိုတရုတ်ကြီးဆိုတော့ကျမတို့တရုတ်ကြီးကတော်တော်ကိုရိုင်းနေတာပါလေဆွေပြီးပြောပါတယ်အခုတော့အဲ့ဒီစကားတွေမသုံးတော့ပါဘူးတဲ့အဲ့လိုပြောတယ်အဲ့တော့ဒါရီကရိုင်းနေတဲ့ကာလစိတ်ကမစင်ကျင်တတ်တဲ့ကာလကလူသားတွေရဲ့အမှုချက်ပါတိယုကဗမာကိုအဲ့ဒါလို့ခေါ်တာမှမဟုတ်ပါကျွန်တော်တို့ဗမာကြီးကလေဒီ တရင်သားတွေပေါ်မှာတော်တော်ကိုရေရဆက်ဆက်ပြောတာဆိုတာရှိပါတယ်အခုကလားမနိုင်ရခိုင်မဲဆိုတော့ဒါတော့ရခိုင်မဲလို့ဘုရားကပြောင်းပြလိုက်တော့တော်သေးတာပေါ့အဲ့ဒါလေ
းလေရဆွဲပြီးတွေ့ရန်ဒီပါစ
ဟုတ်တယ်ဟုတ်တယ်နောက်တော့ဟိုချင်းလက်ဗရမရရောက်တို့ဒါလို့ဆိုတာလွန်ဆိုတဲ့ကိစ္စတွေပဲအဲ့ဒါတွေဟာတကယ်တကယ်ဟိုရိုင်းဆိုင်တဲ့ခက်ကရိုင်းဆိုင်တဲ့ဒါကရိုင်းလုံးကသုံးနာပါလားလို့ကျွန်တော်တို့တို့ကသတိထားမိဖို့လိုတယ်ထင်တယ်ငါတို့ခုရင်ပြေးတဲ့ခေတ်ရောက်ပြီဆိုရင်ဒါတွေသုံးနာကိုရှက်စရာလို့သဘောထားဖို့အဲ့ဒါအရေးကြီးတဲ့မှာပဲဒီနေ့ကျွန်တော်နဲ့ဆွေးနွေးတဲ့တရုတ်မိတ်ဆွေတွေဆိုရင်အဲ့ဒါတွေကိုပြန်ပြောမှတော့မှသူတို့ရှက်စရာလို့မြင်နေပါလေအဲ့ဒါလို့ရှက်တတ်ဖို့လိုပါလေဒီတော့ကလားခေါ်တာမကြိုက်ရင်အဲ့ဒါကိုတော့ကျွန်တော်တို့ကပြန်ရမှာပေါ့ဒီလိုင်းဟိုတောင်မှကျွန်တော်တို့ဒီလိုင်းမခေါ်တော့ဘူးမုံလို့ပဲခေါ်တယ်ဟုတ်ကဲ့မုံလို့ဆိုဟုတ်ကဲ့အဲ့တော့ဒီလိုကြိုက်တဲ့ဟာကိုခေါ်ဖို့ပဲရှိပါတယ်